မန္တလေးမြို့မဟာအောင်မြင်မြို့နယ်ကဓမ္မယုံတခုမှာစက်တင်ဘာလ23ရက်နေ့ည10နာရီကျော်အချိန်ကလူငယ်တွေဓမ္မစကြာတရားရွတ်ဆိုနေကြစဉ်အတန်ကျက်ဆက်ကိုဝင်ရောက်ပိတ်ပစ်ခဲ့တဲ့နယ်သာလန်နိုင်ငံသားကလပ်ဆိုသူကိုတရားရုံးကဘာသာသာသနာနှောက်ယှက်မှုပုံမှန်296နဲ့ထောင်သုံးလာလူဝင်မှုကြီးကြရေးပုံမှန်731အရာဒဏ်ငွေ3000မိနစ်ကချမှတ်လိုက်ပါရခင်ဗျာလူဝင်မှုကြီးကြရေးဥပဒေအရနိုင်ငံခြားသားတွေအနေနဲ့မြမယဉ်ကျေးမှုထုံနှံဆင်းလာတွေကိုလေးစားလိုက်နာမှုမရှိရင်အရေးယူနိုင်ပါတယ်ဒီမှုမှာဒဏ်ငွေတသိမ့်မပေးနိုင်ရင်နောက်ထပ်ထောင်ဒဏ်3လထပ်မံကြခံရမယ်လို့အမိန့်ချမှတ်ခဲ့ကြောင်းသိရပါတယ်ဓမ္မယုံအနိကဟိုတယ်မှာတဲခိုခဲ့တဲ့အဲ့ဒီနယ်သာလန်နိုင်ငံသားကစူညာမှုကိုသူနားမခံမရနိုင်အောင်ဖြစ်ခဲ့ကြောင်းနဲ့ဘာသာရေးအဆောက်အဦတစ်ခုဖြစ်တယ်ဆိုတာကိုလည်းသူမသိခဲ့ကြောင်းတရားရုံးမှာထွက်ဆိုရင်တောက်မှစကားပြောကြခဲ့ပါတယ်မဟာအောင်မြေမြို့နယ်တရားရုံးကအခုလိုနိုင်ငံခြားသားတဦးကိုအမိန့်ချမှတ်လိုက်တာဟာမန္တလေးမြို့ရဲ့ဂုံကူတာမကဗုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို့မန္တလေးမြို့ကကွယ်လွန်သူလူထုဦးလှနဲ့ဒေါ်မာတို့ရဲ့သားစာရေးဆရာညီမူလေးကပြောပါတယ
်အချင်းကဆယ်နှစ်ကြီးဆက်တဲ့နိုင်မတင်ရောက်နေပြီကဒါအများပြည်သူအိတ်တဲ့အချင်းရောက်နေပြီကကလေးတွေဆက်ပြီးတော့ဝိုးရစင်နေယူနေတဲ့အတွက်တချင်းဆက်ဆိုတယ်လို့ပဲထင်တယ်ကျွန်တော်တော့အပြစ်ရှိရလို့မချင်သူတိတ်ကုန်ပြီတော့ခဏမစီရလို့ရေးထားတာလည်းမဟုတ်ဘူးဗျာသူခဏမစီရတဲ့သူရေးထားတဲ့ရက်တွေကဖနာချုပ်ခဲ့တဲ့လူဗျာတကယ်တော့ချုပ်ရလောက်နဲ့ပြရမယ်အမှုဗျာညာရလို့ထင်တယ်ကျွန်တော်တို့မန္တလေးကဗျာရင်ကျေးပါလေတိမ်မွေ့ပါဆိုတဲ့မျိုးဗျာထိုးမုံလို့ကြားမုံလို့အမီးချွေးတဲ့မျိုးဗျာနိုင်ငံခြားသားတွေဝင်ထွက်နေမျိုးပါဒါပေမဲ့ဒီလိုမျိုးကနိုင်ငံခြားသားတယောက်ကိုကျွန်တော်ဖြစ်ဒီလိုတရားစီရင်ရေးမယ်ဆွေးကျက်တင်လိုက်မယ်လို့ကိုမထင်ဘူးအော်ရကနေတရင်ကြားတာအဲ့ဒါမန္တလေးရဲ့ပြရုပ်ကို image ကိုထိခိုက်ပါလေညာဆိုတော့တွင်နေကြကောင်းတယ်ဟိုလူတွေတော်တော်ခံစားအောင်နောက်ကျွန်တော်တို့မှာပြီးမှာပကံရင်းလောက်တာနိုင်ငံခြားသားစိတ်ဝင်စားမှုနည်းနည်းလျော့သေးတယ်ဗျပကံပြားတွေပြက်တာနောက်စမ်းဆက်ကြည့်တဲ့နေရာမရှိတာပေါ့အဲ့ဒီချိန်မှာအဲ့ဒီတယောက်ကိုဒီလိုတရားစီရင်လိုက်တာကဘာလက်ချီတော့လုံအောင်ထိကြိုက်လိမ့်မယ်ဗျာ
မနေ့ကတနေ့တည်းမှာပဲနိုင်ငံခြားသားတွေရဲ့ပြုမှုပုံနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာလည်းစီရင်ချက်တစ်ခုပေါ်ပေါက်ခဲ့ပါတယ်ခင်ဗျာအဲ့ဒါကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့က Formula 1ကားပြိုင်ပွဲမှာဩစတြေးလျနိုင်ငံသား9ဦးကသူတို့နိုင်ငံသားအနိုင်ရတာကိုဝမ်းသာတဲ့အထိတ်မှအနေနဲ့မလေးရှားနိုင်ငံအလံပုံပါတဲ့ရေကူးဘောင်းမီတိုတွေကိုဝစ်ဆင်ရင်းဘီယာတွေတောက်ခဲ့ကြလို့ဖမ်းဆီးခံခဲ့ရတဲ့အမှုပါသူတို့ကိုလူမြင်ကွင်းမှာမဖွယ်မရပြုမှုနိုင်ငံတော်အလံကိုမလေးမစားပြုမှုတွေနဲ့ဆွဲချက်တင်ခဲ့ပါတယ်ထောင်ဒဏ်နှစ်နှစ်အထိချက်မှတ်ခံရနိုင်တဲ့ပုံမှန်တွေဖြစ်ပါတယ်ခင်ဗျာအဲ့ဒီဩစတြေးလျနိုင်ငံသားတွေရဲ့ရှေ့နေကသူ့အမှုတွေဟာမလေးရှားနိုင်ငံရဲ့ယဉ်ကျေးမှုထလေထုံးစံတွေကိုမသိခဲ့ကြသလိုနောင်ရတွေလည်းရနေကြပါပြီလို့ရှောက်ထားခဲ့ပါတယ်။တရားသူကြီးမိုဟာမက်ယာဆင်ကအခုလိုတခြားနိုင်ငံတစ်ခုရဲ့ယဉ်ကျေးမှုကိုနားမလည်ဘူးဆိုတာကိုတော့သူလက်မခံနိုင်ကြောင်း။ဒါပေမဲ့တရားခံတွေဟာသင်ခန်းစာအလုံးလောက်ရခဲ့ကြပြီလို့ယူဆကြောင်းပြောဆိုသတိပေးပြီးအပြစ်ကနေတရားသေးလွှတ်လိုက်ပါတယ်။မလေးရှားတရားရုံးရဲ့အခုလိုဆုံးဖြတ်ချက်ဟာသူတို့နိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပါဏတ်ကျွမ်းကျင်မှုနဲ့ခင့်မီမှုကိုပြသလိုက်တာဖြစ်တယ်လို့ဆိုင်စီယာညီဘူးလေးကဝေဖန်ပါတယ်ခင်ဗျာ
မလေးရှားမှာဖြစ်တဲ့ကိစ္စကြတော့သူတို့ကလူရင်းလေတယ်ပေါ့ဗျာကျွန်တော်အတူတူပြောရတော့ကဘာပေါ်မှာဘလို့နေထိုင်ပြုမှုသွားမှာဆိုတာနိုင်ငံတော်လည်းရေကူးပေါင်းကြီးချုပ်ဝတ်ပြောလူငယ်ကနေဆိုတာချဲ့ချဲ့တယ်လို့
အခုအဖြစ်ပြက်တွေနဲ့ဆက်ဆက်ပြီးဆိုင်စီယာမှာနုနုကြီးအင်းဝါကိုကျွန်တော်ဆက်သွယ်ကဆီယာမရဲ့နိုင်ငံတကာယဉ်ကျေးမှုဆိုင်ရာသဘောထားကိုမေးမြန်းခဲ့ပါတယ်
။2000ပြည့်နှစ်တုန်းကအိုင်အိုဝါမှာဒီ International Writing Program လေးတက်တုန်းကပေါ့အဲ့ဒီတုန်းကကျမတို့အဲ့ဒီ IWP မှာဟိုဒါရိုက်တာပေါ့ဒါရိုက်တာကခရစ်မာရီဆိုတာသူကကဗျာဆရာပါပဲသူကဒါရိုက်တာပြီးမဲ့လေအဲ့ဒီခရစ်မာရီကသူကကျမတို့တယောက်စီသူကမေးတယ်မင်းတို့ကာချာဘာတော့ပေါ့နော်အဗမာပေါ့နောက်ဗီယက်နမ်ပေါ့ထားပါတော့နောက်အဲကိုရီးယားပေါ့နော်ဒါကျမကလည်းဗမာယဉ်ကျေးမှုဆိုတာဘာပေါ့နော်အ အဲ့ဒါလေးတွေကိုကျွန်မတို့ကဟိုဖြေကြပေါ့အလုံးပြီးတဲ့ခါကျတော့ခရစ်ကိုကျွန်မမေးလိုက်တယ်မင်းတို့အမေရိကန်ရဲ့ကာချာကဘာလဲလို့ကျွန်မမေးတယ်မေးတဲ့ချိန်မှာခရစ်ကချက်ချင်းကျွန်မကိုပြန်ဖြေတာသူတို့အမေရိကန်ရဲ့ကာချာမာတီကာချာกว่าသူကျွန်မကိုဖြေလိုက်တာပြီးတော့သူကဆက်ပြီးတော့သူကဖြေတယ်မာတီကာချာဆိုတာနားလည်မှာပါတဲ့ငါတို့ကတဲ့တို့နိုင်ငံမှာအကုန်လုံးလာပြီးတော့နေထိုင်ကြတာလူမျိုးတွေအများကြီးရှိတယ်။ဒီလူမျိုးတွေအများကြီးရဲ့ယဉ်ကျေးမှုဟာငါတို့ယဉ်ကျေးမှုပဲ။ကျွန်မတော်တော်သဘောကျသွားတယ်အဲ့ဒါလေး။အခုတည်းငါတို့တည်းပေါင်းမှုနေမဟုတ်ဘူးတဲ့တို့ဆန်လဲကြိုက်တတ်သွားပြီတဲ့အစားတောက်တွေလည်းပေါ့နော်။နောက်ပြီးတော့ဟိုနိုင်ငံတကာကဟိုတို့တိုင်းပြည်မှာလာနေတဲ့ယဉ်ကျေးမှုတွေအကုန်လုံးကိုလည်းတို့ယဉ်ကျေးမှုလို့ပဲသဘောထားတယ်တဲ့။ငါတို့အမေရိကန်ရဲ့ယဉ်ကျေးမှုကမာတီကာချာကွာလို့သူဖြေတာကိုကျွန်မသဘောကျ
။မဟာအောင်မြင်မျိုးနဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်နေချိန်မှာစာရေးဆရာညီမလေးကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကအယက်သားအစိုးရဆိုပေမဲ့ပြီးပြီးပြင်းပြင်းမဖြစ်သေးကြောင်းထင်ရှားနေတယ်လို့ပြောပါတယ
်။ဒီနယ်သာလန်ကလူကစားနေတော့တယ်လို့ကျွန်တော်မေးချင်တာမေးတယ်။အရှိရဲ့ထင်းနဲ့လှုပ်ပြတဲ့အမှုတော်ကြီးဦးမှန်လားဗျာဆိုကျွန်တော်ကဘာဖြစ်မှန်းပြီးကြောက်ကိုချားလို့ဒီကုနာတရားစီရင်ပြည်ထောင်စုလိုဘာလို့ကမရသားလေးတာခက်နေတာဗျာအဲပြည်ထောင်စုအောက်မှာရှိနေတဲ့တရားစီရင်ရအရသားဆိုရမဟုတ်သေးဘူးလို့ဖြစ်နေတယ်ကျွန်တော်တို့ကဖားတစ်ပိုင်းငါးတစ်ပိုင်းငါးကသိပြီးဖားကကြီးနေတယ်အဆိုးရဖြစ်နေတာဗျာ
ဆီယမနုနုရင်အင်းဝါကတော့သူတွေ့ကြုံခဲ့ရတဲ့အမေရိကန်နိုင်ငံသားတဦးရဲ့နိုင်ငံကယဉ်ကျေးမှုဆိုင်ရာသဘောထားတွေကိုလူသားအလုံးအလေးနဲ့ထားကြမယ်ဆိုရင်လောကကြီးဟာတိတဲ့ပေါ်ပြီးตายာလှမှာပါပဲလို့ပြောပါတယ
်။ကျမသဘောပေါက်တာကဟိုသူတို့ဟာနိုင်ငံကြီးသားပိတစွာသဘောထားကြီးချင်းကိုပေါ်ပြတယ်လို့ကျမအဲ့ဒီတော့ဟိုစိတ်ထဲမှာသဘောပေါက်လိုက်တာပေါ့နော်။အတူဆက်ပြောသေးတယ်ဟိုတို့တိုင်းပြည်မှာတဲ့ဟိုမြေတွေလည်းအများကြီးပေါ့နိုင်ငံကြီးလည်းကျယ်ကြီးပေါ့အဲ့ဒီအချိန်မှာဘလူပဲဖြစ်ဖြစ်အကြောင်းမျိုးမျိုးနဲ့ဒုတိုင်းပြည်ကိုလာပြီးတော့နေချင်လို့ရှိလို့ရှင်ရင်ငါတို့ကတော့လက်ခံပါပဲသူတို့တွေနဲ့အတူပါလာတဲ့ရင်းချင်းမှုတွေကိုလေငါတို့ကလက်ခံပါပဲလို့သူပြောသေးတယ်ကိုခေါင်းဆွေးရဲ့ကျွန်မအဲ့ဒါလေးကိုတော်တော်သဘောကျတယ်လीအဲ့ဒါဟာဟိုနိုင်ငံကြီးသားပိတပြီးတော့သဘောထားကြီးချင်းကိုပြတာတယ်လို့ထင်တယ်ကျွန်မတို့နိုင်ငံကအဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်သဘောထားကြီးချင်းနဲ့ပတ်သက်ပြီးတော့ဟိုအလံဝေးကောင်းဝေးနေမယ်ဖြစ်ပေမဲ့အဲ့လောက်သဘောထားကြီးနိုင်ရင်တော့ကောင်းပါပဲလို့ကျွန်မဆန္ဒဖြစ်မိ
မြန်မာပြည်ကဓမ္မယုံတစ်ခုမှာည10နာရီကျော်ဓမ္မစကြာရွတ်ဖတ်နေတာကိုနားမခံသလိုအတန်ကျက်ဆက်ဝင်ပိတ်မိတဲ့နယ်သာလန်နိုင်ငံသားတဦးကိုမဟာအောင်မြေတရားသူကြီးကထောင်ဒဏ်3လချမှတ်ခဲ့ချိန်မှာမလေးရှားနိုင်ငံအလံကိုဘောင်းမီချုပ်ပြီးလူမြင်ကွင်းမှာဝင့်မိတဲ့ဩစတြေးလျနိုင်ငံသား6ဦးကတော့မလေးရှားနိုင်ငံကိုကျေးဇူးတင်ကြောင်းအထက်ထပ်ပြောဆိုရင်းတရားရုံးကနေပျော်ရွှင်စွာထွက်ခွာသွားခဲ့ကြပြီဖြစ်ပါတယ်ခင်ဗျ